သမရဦးထင်ကျော်ကစိုးရသည့်လက်ထက်မှာဝန်ကြီးဌာန22ခုနဲ့ဝန်ကြီး18ဦးထားရှိမှဖြစ်တဲ့အကြောင်းပြောပါရယ်အရေးအတွက်ကိုရှော့ချလိုက်တဲ့အတွက်9နှစ်အတွင်းမှာစက်တန်းပေါင်း9000ကျော်ကိုချိုးချံချွေတာနိုင်မှာဖြစ်ပါရယ်နိုင်ငံတော်ဗန်နာငွေကိုစုဆောင်းနိုင်မှသာဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံအဖြစ်ကနေလွတ်မြောက်နိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါရယ်အစိုးရသည့်လက်ထက်မှာအရေးအတွက်ထက်အရေးအချင်းကိုဦးစားပေးပြီးကြစ်လက်ခိုင်မာတဲ့ပြည်ထောင်စုအစိုးရတရဖွဲ့စည်းနိုင်ရေးကိုဦးတည်ဆောင်ရွက်မှဖြစ်တဲ့အကြောင်းအစိုးရတည်ရဲ့မူဝါဒတွေကိုအခုလိုပြောကြားခဲ့ပါတယ
်ကျွန်တော်အနေနဲ့အရေးအတွက်ထက်အရေးချင်းကိုဦးစားပေးရေးအဂတိကင်းစင်သောလူအတိုင်းအဝိုင်းပေါ်ဆောင်ရေးအမျိုးသားအကျိုးစီးပွားကိုရှေ့ရှုရေးပြည်သူဘာနာငွေများချိုးချံချွေတာရေးနဲ့စွန်းဆောင်ရေးပြည့်ဝရေးကြစ်လက်ခိုင်မာသောပြည်ထောင်စုအစိုးရတရဖွဲ့စည်းနိုင်ရေးကိစ္စတို့ကိုဦးတည်၍ဆောင်ရွက်ပါကြောင်းရှင်းလင်းတင်ပြပါတယ်ခင်ဗျာ
ပို့ရှင်လာတဲ့ငွေတွေကိုလည်းပညာရေးကျန်းမာရေးနဲ့ကျိလက်ဒေတာဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေမှာပုံမှုသုံးဆွဲမှဖြစ်တဲ့အကြောင်းရှင်းပြခဲ့ပါတယ်။နိုင်ငံသားရေးပြန်ကြားရေးစောက်လုပ်ရေးနေဆဲရေးရာကာကွယ်ရေးပြည်ထောင်ရေးစတဲ့ဝန်ကြီးဌာန10ခုကိုမူလအတိုင်းဖွဲ့စည်းထားရှိပါတယ်။တမဝါယာမလဲဆဲနဲ့ငွေရေးကျိလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနတွေကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနအဖြစ်ပေါင်းလိုက်ပြီးတော့တိုက်ပတ်တဲ့ဤပညာဝန်ကြီးဌာနကိုပညာရေးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းလိုက်ပြီးအားကစားဝန်ကြီးဌာနကိုကျမ်းမာရေးဝန်ကြီးဌာနလက်အောက်လွှဲပြောင်းလိုက်ပါတယ်တပ်ထုတွေဝန်ကြီးဌာနကိုတန်ရသာတာနဲ့သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနအောက်ပို့လိုက်ပါတယ်ဝန်ကြီးဌာနအသစ်တစ်ခုဖြစ်တဲ့တိုင်းရင်းသားရေးရဝန်ကြီးဌာနကိုဘာကြောင့်ဖွဲ့စည်းရတဲ့အကြောင်းအခုလိုရှင်းပြပါတယ်
တိုင်းရင်းသားများအားလုံးလက်တွဲမဖြုတ်စရန်သွေးစည်းညီညွတ်မှုဖြင့်ပြည်ထောင်စုကြီးတစ်ခုလုံးငြင်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးနဲ့တည်ထောင်ခံရရေးအတွက်မရှိမဖြစ်လိုအပ်နေတဲ့တိုင်းရင်းသားရေးရဝန်ကြီးဌာနတစ်ခုကိုလည်းဖွဲ့စည်းထားပါတယ်
ဝန်ကြီးဌာနတွေကိုရှော့ချလိုက်တဲ့အတွက်အလုပ်လက်မဲ့ဖြစ်သွားမှကိုစိုးရိမ်ပူပန်နေကြတဲ့နိုင်ငံဝန်ထမ်းတွေကိုမပူပင်ကြဖို့အခုလိုပြောပါရတယ်
။တချို့ဝန်ထမ်းများကဝန်ကြီးဌာနများညှော်နှဲသွားလို့အလုပ်လက်မဲ့ဖြစ်သွားမှကိုစိုးရိမ်ကြောင်းကြားသိရပါတယ်။ဝန်ထမ်းများကိုတင့်တော်သလိုပြောင်းရွှေ့နေရခြားနာခြင်းအပြင်အလုပ်ကင်လုံခြုံမှုပေးမှဖြစ်ပါတယ်။နိုင်ငံဝန်ထမ်းများအနေနဲ့ဥပဒေစီမင်းစည်းကမ်းများနဲ့ညီညွတ်ချင်းရှိတဲ့အလုပ်မျိုးကိုသာလုပ်ကင်မယ်ဆိုပါကလုတ်လက်မဲ့ဖြစ်เสียအကြောင်းလုံးဝမရှိပါကြောင်းကိုပြောကြလိုပါတယ
်အစိုးရတည်လက်ထက်မှာဝန်ကြီးဌာန22ခုအတွက်ဝန်ကြီး18ဦးခန့်အပ်ထားရှိမှဖြစ်ပါတယ်အဲ့ဒီ18ဦးထဲမှာကာကွယ်ရေးနေဆက်ရေးရနဲ့ပြည်ထရေးဝန်ကြီးဌာနဝန်ကြီး3ဦးကိုတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်မှာဖြစ်ပါတယ်တမတော်ဦးထင်ကျော်ရွေးချယ်ခန့်အပ်မဲ့ဝန်ကြီး15ဦးထဲမှာအမျိုးသမီးတွေလည်းပါဝင်မှာဖြစ်တယ်လို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဇော်မြင့်မောင်ကလွတ်တော်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောခဲ့ပါတယ်။ဦးထင်ကျော်ကပြည်ထောင်စုဝန်ကြီးတွေအဖြစ်ခန့်အပ်တာဝန်ပေးတဲ့ပုဂ္ဂိုလ်တွေရဲ့အမိစင်းကိုမနက်ဖြန်မှကျင်းပမဲ့ပြည်ထောင်စုလွတ်တော်မှာတင်သွင်းမှာဖြစ်ပါတယ်ခင်ဗျာ။